ယူကရိန်းပေါ်ချူချွန်မှုတွေရုရှားသမ္မတဗလာဒီမီယာပူတင်နဲ့နှိစက်တဲ့အစိုးရတောင်းရှိသူတွေစီးပွားရေးသမားတွေကိုပြစ်မှတ်ထားတံခတ်မှုတွေတတိယအကြိမ်ထပ်မံတိုးမြှင့်မှုဥရောပသမဂ EU ကသဘောတူလိုက်ပါတယ်။ဥရောပကောင်စီရဲ့လက်ရှိဥက္ကဋ္ဌပြည်ထောင်ငံကဗိုလ်ထုနေ Twitter ကနေသတင်းထုတ်ပြန်ရမှာယူကရိန်းပေါ်ချူချွန်မှုမှာပါဝင်ပတ်သက်တဲ့ရုရှားကောင်ဆောင်တွေစီးပွားရေးသမားကြီးတွေမိသားစုဝင်တွေကိုပိတ်ဆို့တံခတ်မှုအသစ်တွေချမှတ်သွားမှာဖြစ်ကြောင်းပြောဆိုခဲ့တာပါ။ဖေဖော်ဝါရီ24ရက်ယူကရိန်းပေါ်ချူချွန်မှုတွေစတင်ရင်ကစလို့အပြင်းထန်ဆုံးဖြစ်တဲ့တတိယအကြိမ်အရေးယူတံခတ်မှုတွေမှာ EU ကရုရှားဗဟိုဘဏ်ရဲ့ပိုင်ဆိုင်မှုတွေကိုထိကျုပ်ဖို့ရုရှားဆိုရမီဒီယာတွေကိုတားမြစ်ဖို့တွေလည်းပါဝင်ပါတယ်။ဗိုလ်ထုနေကအတည်ပြုလိုက်တဲ့အစီအစဉ်မှာရေရောင်းလုပ်ငန်းနဲ့ဘယ်လာရုစ်နိုင်ငံကဗန်သုံးခုကိုနိုင်ငံတကာကငွေပေးချေစနစ်ကနေထုတ်ပယ်ဖို့တွေအပြင်ရုရှားကိုရောင်းချခွင့်တားမြစ်လိုက်တဲ့နည်းပညာတွေ၊ကုန်ပစ္စည်းတွေ၊စီးရင်အသေးစိတ်ပါဝင်ကြောင်းလည်းဥရောပကောင်စီဥက္ကဋ္ဌပြည်ထောင်နိုင်ငံကပြောဆိုထားပါတယ်။2014ခုနှစ်မှာရုရှားကယူကရိန်းနိုင်ငံပိုင်းခရိုင်းမီးယားဒေသကိုသိမ်းပိုက်ခဲ့တာရုရှားကခွဲထွက်ကြောင်းကြေညာထားတဲ့ယူကရိန်းရှေ့ဘက်ကလူခန့်နဲ့ဒေါနက်စ်ဒေသတွေကိုအတိအမှတ်ပြုခဲ့တာအခုနောက်ဆုံးယူကရိန်းကိုကျူးကျော်ခဲ့တာတွေအပေါ်တုံ့ပြန်တဲ့အနေနဲ့ EU ကပိတ်ဆို့တံခတ်အရေးယူလိုက်တဲ့လူပုဂ္ဂိုလ်စုစုအောင်အခုဆိုရင်680တိရှိနေပြီးအဖွဲ့အစည်းနဲ့လုပ်ငန်းပေါင်း53ခုထိရှိသွားပါပြီ။